ဒေသရင်းနိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများမှာကိုဗစ် -19 ကပ်ရောဂါတကြောပြန်ဖြစ်ပွားနေတာကြောင့်မြန်မာနိုင်ငံမှာလည်းကိုဗစ်ဒုတိယလှိုင်းပြန်မဆနိုင်မှုနောက်ဆုံးတွေ့ရှိထားတဲ့အတူပြုလူနာနဲ့ထိတွေ့ခဲ့တဲ့သူတွေကိုရှာဖွေနေပြီးတော့ဓာတ်ခွဲစစ်ဆေးဖို့ဆောင်ရွက်နေတဲ့အခြေအနေကိုပြောပြပေးပါမယ်။ကျွန်မကတော့စုစုပါကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းအထိထုတ်ပြန်ချက်အရသေဆုံးသူ6ဦးအပါအဝင်ကူးစက်ခံရသူ390ကျော်လောက်ရှိနေတာပါ။နောက်ဆုံးတွေ့ရှိထားတဲ့အတူပြုလူနာနံပါတ်385ဆိုရင်ပြည်တွင်းကူးစက်ခံရသူဖြစ်ပြီးတော့ဒါဟာပြည်တွင်းကူးစက်မှုမရှိတာတလားကျော်ကြာလာပြီးတဲ့နောက်မှာပထမဆုံးပြန်တွေ့တာပဲဖြစ်ပါတယ်။ဆောင်ကြည့်လူနာအဖြစ်သတ်မှတ်ခံခဲ့ရတဲ့ဒီလူနာနဲ့ပတ်သက်ပြီးတော့ယောဂအတီးပြူနိုင်ခဲ့ပြီဖြစ်လို့သူသွားခဲ့တဲ့နေရာနဲ့သူနဲ့ထိတွေ့ခဲ့တဲ့သူတွေကိုအသွာလာကန့်သတ်ထားပြီးဓာခွဲနမူနာရယူပြီးစစ်ဆေးသွားမယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားမှုဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်ပုံမှန်ပဲဒါပေမဲ့သူက12ရက်နေမှာနည်းနည်းလေးဟိုအနှက်မရတာတော့နော်ဟိုနှာစီချောင်းသူ့တော်တို့အလိုမျိုးလက္ခဏာလေးတွေပြလာလို့သူ့တကောသူ့မှာပြတာသိဘူးငါပြတော့ကျွန်တော်တို့ကအသေးဦးနဲ့မှထားတယ်ဒီပေမှာကျွန်တော်တို့တန်ရရလူနာထားတဲ့ဟာရှိတယ်ကွန်ဖန့်လူနာထားတဲ့ဟာရှိတယ်အဲ့ဒီထဲမှာထည့်တယ်ထည့်ပြီးတော့ကျွန်တော်တို့နှောင်းတစ်ပတ်ယူတယ်14ရက်နေ့ကသူစဉ်ုပ်တက်တယ်15ရက်နေ့ယူတယ်16ရက်နေ့အပြည့်ထားတယ
်အဲ့ဒီလူနာဟာပြီးခဲ့တဲ့31ရက်နေ့တုန်းကကြောက်ဖြူကိုသွားခဲ့ပြီးတော့အခုလ2ရက်နေ့မှာစစ်တွေကိုပြန်လာခဲ့တာပါအဲ့ဒီနောက်မှာပဲပုံနာကျုံကိုဖျားဘူးသွားခဲ့ပြီးတော့သူသွားခဲ့တဲ့မြို့နယ်3ခုကထိတွေ့မှုရှိခဲ့တဲ့သူတွေနဲ့အနီးကပ်နေထိုင်ခဲ့တဲ့မိသားစုဝင်တွေကိုအသွာလာကန့်သတ်ထားပြီးနှာခေါင်းတိုးပတ်ယူစစ်ဆေးသွားဖို့ပြင်ဆင်နေပြီလို့ဒေါက်တာစိုးဝင်းပိုင်ကပြောပါတယ်ကိုဗစ်ကာယောဂါနဲ့ပတ်သက်ရင်ပြည်တွင်းထဲမှာချမှတ်ထားတဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုဧပြီလနဲ့မေလလောက်မှာပြည်သူတွေလိုက်နာမှုအကောင်ခဲ့ပေမယ့်ဇွန်လနဲ့ဇူလိုင်လတဲ့လောက်ကစပြီးလိုက်နာမှုအားနည်းလာတာဟာတကယ်ယောဂါနဲ့ပတ်သက်လို့စိုးရင်စရာဖြစ်လာတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကထောက်ပြပြောဆိုထားပါတယ်။ပြည်တွင်းကူးစက်ခံရသူမရှိတာတလားကျော်ကြာသွားတဲ့နောက်အခုပြန်တွေ့လာတာဟာကိုဗစ်ဒုတိယလှိုင်းရဲ့အစလို့မဆိုတာပေမဲ့လို့ထိတွေ့ခဲ့သူစီးရင်ကိုတေချာလိုက်နေတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရှိသူဒေါက်တာတန်းနိုင်ဆိုက VOA ကိုပြောပါတယ်။
အဲ့လိုမျိုးမဖြစ်ဖို့ဆိုတာခုနပြောတဲ့ contact tracing လိုက်နိုင်တဲ့အပေါ်မှာလည်းမူတည်ရယ်ပူးပေါင်းဆောင်ရွက်မှုပေါ်မှာလည်းမူတည်ရယ် contact tracing ကကောင်းကောင်းလိုက်နိုင်ရင်ကျွန်တော်တို့ကဒီမိွားလေးကဒီမိွားဘွားမှာလည်းငြိမ်းသွားပြီးတော့ကြီးဖြစ်လာမှာပေါ့အဲ contact tracing လိုက်နိုင်အောင်လို့ကတော့ကျွန်တော်တို့ကအတွေ့အကြုံတော်တော်ရှိနေပြီလို့ပြောလို့ရတယ်ကျွန်တော်တို့ဒီဒီကုစုတဲ့ဒါရခိုင်ကိုကျွန်တော်တို့စီကဒါညွှန်ကြားမှုကူးဆက်ဦးဆောင်တဲ့အဖွဲ့ပေါ့နော်ဘိုးဘွားအဖွဲ့ဆင်းသွားပြီးသွားပြီးတော့ပူးပေါင်းပြီးတော့အဲ့ဒီမှာဆောင်ရွက်နေပြီအဲ့ခါကျတော့ကျွန်တော်က contact tracing အားကောင်းရင်အားကောင်းတို့ဒီ case ကနေဆက်လက်ပွားနိုင်နေတာကိုထိန်းချုပ်နိုင်မှာဖြစ်တယ်ပေါ့
မြန်မာနိုင်ငံဟာ covid ကာယောဂါပထမလှိုင်းကိုကျော်ဖြတ်နိုင်ခဲ့ပြီးဖြစ်ပေမဲ့တကြောပြန်ပြန်ဖြစ်လာနိုင်တဲ့ဒုတိယလှိုင်းအတွက်ကိုလည်းတုံ့ပြန်ဆောင်ရွက်နိုင်အောင်ပြင်ဆင်နေတယ်လို့သိရပါတယ်ပြည်သူတွေအနေနဲ့လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျင်ပြီးတဦးနဲ့တဦးခက်ခွက်ခွာနေတာအပြင်သွားရင်နှာခေါင်းစီးတက်တာနဲ့လက်ကိုဆက်ပြားနဲ့စနစ်တကျတန့်စင်စေကြဖို့အဲ့ဒီအခြေခံအချက်တွေကိုဆက်ပြီးလိုက်နာနေဖို့လိုတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ရှင်ကျမကတော့စုစုပါရန်ကုန်ကနေသတင်းပေးပို့နေတာပါ